အခုထိုင်းနိုင်ငံရောက်တရားမဝင်မြန်မာလူသမားတွေကိုဖမ်းဆီးတာတွေစနေပြီလို့လည်းသိရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကွန်မင်းဦးတို့ဘာများသိရတာတွေရှိပါလဲရှင
့်ဒီလိုနဲ့တနလူလောက်တရားပြူပြီးတော့လူသမားတွေကိုဆိုရှယ်မီဒီယာပဲဖြစ်ဖြစ်လက်ကမ်းစာတောင်းတွေသိပေးတယ်ဒီတော့ဒီမှာပြအောင်လုပ်ထားကြပါဂျွန်လာ30ရက်နောက်ပိုင်းဆိုလို့ရှိရင်ဖမ်းမယ်ဆိုတဲ့အကြောင်းပေါ့နော်ဒါမှမဟုတ်သူရဲ့စာရေးဆိုင်အထောက်အထားတွေအပြည့်အစုံအလုပ်လုပ်ခွင့်ပြည့်စုံရဖို့အတွက်လိုရတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဗျာအလျင်မမီတဲ့အခါကျတော့အကျိုးတွေကမလုပ်ပြဘူးအခုစင်းရရဆိုလို့ရှိရင်950ပေါ့ဒါကသူတို့ရှိမှရှိပြီးတော့ခုနသတ်မှတ်ထားတဲ့ဝက်ပါမင်တို့ကဆိုဆက်မလုပ်လို့အဲ့လိုမျိုးကြံခဲ့တဲ့လူတွေဒီလူတွေကိုသူတို့ကတရားမဝင်ဆိုပြီးတော့ရှာဖွေဖမ်းဆီးပြန်ပို့မယ်ပေါ့နော်အမှအထောက်အထားမရှိဘဲနဲ့ရင်းသွင်းတဲ့အထက်မှာမပါဘဲနဲ့အပြင်မှာကြည့်နေတာဘယ်နှယောက်လဲတော့ကျွန်တော်တို့မသိရဘူးပေါ့နော်။သို့တော့ကျန်ခဲ့တဲ့တပတ်တည်းကဒါဗမာတိုင်းကလည်းထုတ်ပြန်နေတယ်။နေ့စဉ်လူတွေရာနဲ့ချီပြီးတော့ပေါ့နော်။အထူးသဖြင့်တော့ကျွန်တော်တို့မဲဆောက်လန်းပြန်နေတယ်ဆိုတော့ဒီဘာလို့ဆိုတော့အခုအတိတ်ပြဋ္ဌာန်းထားတဲ့ဥတီရာပြဋ္ဌာန်းနဲ့ကြည့်ရဲ့အတွက်ကြောင့်မလို့ကြောက်ပြီးတော့ပေါ့နော်။ပြီးတော့မြန်မာတိုင်းကလည်းအထောက်အထားတွေမရှိဘူးဆိုလို့ရှိရင်ပြန်ဖို့ကြိုပြီးတော့ပြောရတော့ရှိပါတယ်။ဟိုစင်ညာချက်တွေပါထုတ်တာရှိပါတယ်။ဒါမှမဟုတ်ကျေကျေနန်းဖြစ်တာဖြစ်တာတော့တပိုင်းပေါ့နော်။ဖမ်းနေဆိုတာကတော့တူရကျူရလူမှုကွန်ရက်တွေမှာတွေ့နေရပြီ။သို့သောဗနရအတိကျဖမ်းမိတယ်ဘာညာဒါရောမသိသေးဘူး။ပုံမှန်ဖြစ်တာစီကဖမ်းတာငွေရလည်းရှိနေတာ။သို့သောအခုအားတော့ဒီနေ့နေ့ကနေစာယူတရားဝင်တို့ဌာနဆိုင်ရာအဖွဲ့ပေါင်းစုံအားလုံးပေါင်း113ယောက်ပေါ့။အဲ့ဒီထဲမှာကျွန်တော်တို့မြန်မာအစိုးရဘက်ကလည်းပါလိမ့်မယ်။တိုင်းဝါပေါ့နော်။ဆိုတော့အဲ့ဒါတွေစာပြီးတော့တို့ဖမ်းပြီးတော့မြန်မာပြည်ပြန်ပြီးတော့လွှတ်မှာပေါ့နော်။တိုင်းဝါဘက်ကတော့ပြစ်တာရခိုင်နာတာတို့ဒီနေဆက်မှာဟိုလက်ခံကျူဆွေးစခန်းနေအပေါင်းမျိုးပေါ့။ယာယီစခန်းနေပေါ့ဖွင့်ပြီးတော့အဲ့ဒီအနေနဲ့ပြန်ပြီးပို့ဖို့ပေါ့နော်။ဒီမဲ့တော့ပြောထားတယ်ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့။အဲ့ဒီထိုင်းရောက်နေတဲ့မြန်မာလူသမားတွေအနေနဲ့ပေါ့လေသူတို့ဒီတရားဝင်အထောက်အထားရဖို့ကဘာတွေအခက်အခဲဖြစ်နေလဲရှင်သူတို့မှလေ
။အဓိကတော့လောရတဲ့အထောက်အထားတွေမှာဥပမာ CN လောက်တာရဲ့ပြည်ပါရဲ့အများဆုံးအပြင်ကသူတို့ကပွဲသားကိုမိခိုးရတယ်။အလုပ်ချင်းနေဆိုလို့ချင်းတဲ့အခါပွဲသားကိုလုပ်နေတယ်သူတို့လိုက်မလုပ်ခိုင်းအောင်အဲ့တော့ဒီပွဲသားတွေရဲ့လက်ထဲမှာပဲတချို့ဆိုသူတို့ရဲ့တက်တန်းတွေကုန်သွားတာတော့ဖြစ်သွားတယ်။တော်များလည်းဒီအိုင်းနဲ့ပတ်သက်ပြီးတော့ဒီလိုချို့ကိုဒါရိုက်တာနဲ့ဖြစ်ဖို့ဆိုတာခိုင်းတာနားမလဲတဲ့ဒုံကနာကိစ္စနားမလဲတဲ့ပမာရည်နည်းနဲ့ဘလို့မှဆင်ပြီးနိုင်အောင်နောက်တစ်ခုကကျတော့အလုပ်ရှင်နေတော်မှာသူတို့ကိုယ်နားမလဲတဲ့အတွက်ကြောင့်ဒီပွဲသားတွေနဲ့ပဲဝင်ဖြစ်ရတယ်ကျွန်တော်လွှဲပြီးတော့လုပ်ကြတာအဲ့ဒီမှာခုနကပြောတဲ့ဟိုကုန်ကြစည်းတရားတစ်ဆနဲ့3000လေးဖြစ်ကုန်ပါတော့3000ကျော်ကုန်မဲ့ဟာ900လို့တောင်းလို့ဖြစ်ကုန်တာပေါ့ဗျာအဲ့လိုတချို့ဆို1000ကျော်အထိပေးပြီးတော့ပြည်ဒီဟာတွေကခုနကပြောတဲ့ဟန်တာတွေဖြစ်တာပေါ့ဒီကြမ်းမှာထပ်ပြီးတော့ပွဲသားတွေရဲ့လိန်နာကိုခံရတဲ့လူတွေကြတော့တခါတည်းအဲ့ဒီမှာရင်တခါတည်းအဖမ်းခံရတာတွေအများကြီးပဲကျွန်တော်တို့ကျွန်တော်တို့ကိုမဲဆောက်တို့မှာနာအလိန်ခံရတယ်အများကြီးရှိတယ်
။ဟုတ်ကဲ့ပြန်သွားတဲ့ဒီမြန်မာလူသားတွေအနေနဲ့ပေါ့လေသူတို့ဒီထိုင်းနိုင်ငံမှာပြန်ပြီးအလုပ်လုပ်ဖို့အတွက်ဆိုရင်ဘာတွေလုပ်ရမလဲလို့ကိုမင်းဦးတို့ပြောနိုင်မလဲဟုတ်ကဲ့
သူတို့ကတော့ဒီနိုင်ငံရဲ့သဘောတူ MOU နဲ့ပဲပြန်ပြီးတော့တရားဝင်လုပ်ပြီးဝင်လာဖို့ပေါ့ဒါပေမဲ့ဒီမှာဘာအခက်အခဲတခုရှိနေလဲဆိုတော့ MOU ရဲ့သဘောကနှစ်ဖက်နိုင်ငံရဲ့ဒီတတ်မှတ်ထားတဲ့ agency တွေရှိတယ်အဲ့ဒီ agency တွေနဲ့တစင် MOU လုပ်ပြီးတော့မှဝင်လာတာ哦အဲ့ဒီမှာလိုရတဲ့ဟာကလည်းသူ့ရဲ့လုပ်ငန်းစဉ်က passport ပထမရအောင်လိုရမယ်ပြီးတဲ့အခါကျရင်လုပ်ငန်းမျိုးစားရွေးတာဒီ agency သက်ကိုလှမ်းပြီးတော့တင်တယ် time back ချမ်းမှရှိတဲ့ agency ကတခါဒီကျွန်တော်တို့မြန်မာတိုင်းကမှလာပြီးတော့သူတို့ရဲ့ demand letter တွေတင်ရမယ်အဲ့ဒါတွေကိုစီစစ်တဲ့ဒီပြုတယ်ဆိုတော့ချက်ချင်းပြန်ဝင်နေတယ်ဝင်လို့မရတော့နောက်တစ်ခုကတူးချင်းလှုပ်ရှင်နေဥမာထားပါတော့အင်ရှင်တွေလုပ်သမားနည်းနည်းနဲ့လို့လုပ်တဲ့လုပ်ငန်းဒီလူတွေကကြတော့ခုန MOU နဲ့ခေါ်ဖို့အတွက်ကိုသူတို့တွေ့ရလဲအခက်အခဲဖြစ်တယ
်။ဟုတ်ကဲ့မြန်မာအစိုးရအနေနဲ့ရောဒီလုပ်သမားတွေအတွက်ကိုဘာတွေဆောင်ရွက်ပေးသင့်တယ်လို့ကိုမင်းဦးတို့မြန်မာလဲရှင
်ဒီလုပ်ငန်းဆောင်တာတွေပေါ့လုပ်ငန်းဆောင်တာဆိုတာကခုနပြောတဲ့ CIM ပဲဖြစ်ဖြစ်ဒီ MOU နဲ့ပတ်သက်တာပြီးပြိုးရှင်းတဲ့လွယ်လွယ်ကူကူနဲ့အင်မြန်ဆောင်ရွက်နိုင်မဲ့အဆင့်မျိုးဖြစ်အောင်လုပ်ဖို့သူရင်ကြားထဲမှာဒီပွဲသားတွေမပါသေးဘူး။နောက်ရင်အလုပ်သမားတွေရဲ့ဒီစာသင်ကျတဲ့အခွင့်အရေးနဲ့ရှေ့ပြောင်းအလုပ်သမားတွေဒီထွက်လာမယ့်အလုပ်သမားတွေအနေနဲ့ဘာတွေပြင်ဆင်သင့်တယ်ဘာတွေတည်တည်နေဆိုရတာလေအဲ့ဒါမျိုးတွေဦးစားပေးပြီးတော့ဒီအကြံဉာဏ်ပေးတာတွေအဲရှိပါတယ်။ဆိုတော့ဒါတွေအကောင့်နဲ့ပေါ်ဝကြတော့တချို့ဟာတွေမှာတော့ဖြည်းဖြည်းတော့ပြောင်းလဲလာပြီ။အရင်တော့ဆိုလို့ရှိရင်အလုပ်သမားတန်ရာကြီးလုံးဝမရှိဘူး။နောက်ကျမှတယောက်ရှိမယ်။တယောက်ကနေမှတခါအခုဆိုရင်5ယောက်ရှိလာတယ်။ဒါပေမဲ့တခြားနိုင်ငံတွေနဲ့ရှင်းမယ်လို့ဆိုရင်တော့နည်းနေတော့မယ်။ဥပမာကမ္ဘောဒီးယားပြကမ္ဘောဒီးယားဆိုဒီလိုနိုင်ငံသားစီစဉ်လုပ်ငန်းတွေမှာဆိုလုပ်ဖို့အတွက်အစိုးရကလွှတ်လိုက်တာယာနဲ့ချီပြီးလွှတ်တာဆိုတော့အဲ့ဒါမျိုးကြီးကကွာတော့ဗျာနော
်ဟုတ်ကဲ့ပါအခုလိုဖြစ်ကြပြတဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့